သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့စက်တင်ဘာလ9ရက်နေ့နဲ့အစောပိုင်းထုတ်ပြန်ချက်ဟာမြန်မာပြည်သူလူထုကြားမှာရောနိုင်ငံတကာသတင်းစာမျက်နှာတွေအထိပါလောက်ခတ်ခဲ့ပါတယ်ယာယီသမရာဒူဝါလရှိလာရဲ့အဲ့ဒီထုတ်ပြန်ချက်မိန့်ခွန်းမှာတော့အာနာသိန်းအကြံဖက်စစ်အုပ်စုကိုတနိုင်ငံလုံးလှဲနေလေအောင်မြင်းဆောင်မကြံတော်လန့်ကြဖို့ကြေညာခဲ့တာပါအဲ့ဒီနောက်ပိုင်းမှာတော့နိုင်ငံအနှံ့အပြားမှာအကြံဖက်စစ်ကောင်စီရဲ့တပ်တွေနဲ့နီးစပ်ရာစစ်တပ်အထောက်ပံ့လုပ်ငန်းတွေကိုတိုက်ခိုက်လာတဲ့ပြည်သူ့ကာကွယ်ရေးတပ်တွေရဲ့လှုပ်ရှားမှုတွေကနိုင်ငံတော်ဝန်ခက်စိတ်စိတ်ပေါ်ပေါက်လာခဲ့ပါတယ်ပြည်သူတွေကြားမှာလည်းပြည်သူ့ကာကွယ်ရေးတပ်တွေရဲ့လှုပ်ရှားမှုကိုအရင်ထက်ပိုပြီးစိတ်ဝင်စားလာကြသလိုဝန်ရံအားပေးတဲ့စကားသံတွေလည်းလွင့်ပြန်လာခဲ့တာပါ NUG ရဲ့နိုင်ငံတော်ကိုအရေးပေါ်အခြေအနေကြေညာလိုက်မှုဟာဒေသတွင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအချင်းချင်းစုစည်းမှုပိုကောင်းသွားတယ်လို့မင်းကြီးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တို့ကပြောပါတယ
်ဒီလိုပေါ့ဒီအခုလိုမျိုးဒီဒေသကြေညာလိုက်တယ်ဆိုတာကျွန်တော်တို့ကတော့ဟိုပါပေါ့ဟိုကျင်းနိုင်တယ်လို့6ရက်နေ့ညလောက်မှာတည်းက7နာရီလောက်မှာပဲကျွန်တော်တို့ကတော့တရင်ကရတာဒီပေါ့နော်ရပြီဆိုတော့အဲ့ဒီညမှာပဲကျွန်တော်တို့ကဒီကျွန်တော်တို့လွတ်တော်ပုံစံတွေတစ်ဆင့်ပေါ့နော်ဒါဟိုဒီ6ရက်နေ့ည7နာရီမှာပေါ့ညစပြီးတော့ဒါဒီတက်မှတ်တော့ဖြစ်တဲ့ကြောင်းသူဒီအစည်းအဝေးမှာထပ်ပြသွားပြီးအဲ့တော့အလုံးပြည်စင်ညမယ်ဆိုပြီးတဲ့အခါကျတော့ဟိုကိုယ်စီလည်းတစ်ဆင့်ပေါ့ကိုယ်မှောက်ချရတဲ့အခါကျတော့ဟိုအလုံးဒီမှာရှိတဲ့ UV ကောင်းကောင်းနေခေခွင့်နေသွားတယ်အဲ့ဒီချက်ကတော့ကျွန်တော်တို့အားသာကြတော့အင်းလုံးကတော့သူ့အဖွဲ့ကိုယ်အဖွဲ့ဒါဒီစကမ်းအခုဒီကနေတော့ပြချက်လည်းလည်းအဆူရောင်းနေကြသူရောင်းနေတယ်တင်တော့ဟိုချိတ်ဆက်တာတိတ်မမီဘူးပေါ့ဗျာဟိုတိုက်ကြကြည့်လို့ဟိုဒီဟိုအဲ့လိုမောက်တော့ပဲဒီကောင်နေတက်တက်မပိုက်နေဆိုတော့ကျွန်တော်ဖွဲ့ရောတောင်းကြရတယ်ဒါပေမဲ့ဟိုလောက်ကြီးရောရန်ကြီးရောမြင်းကြီးကတော့မရှိခဲ့ဘူးအခုလိုဒီလိုခေါ်တဲ့ရေကြတော့ဒါဟိုမြင်းကပ်သွားတယ်ပေါ့အားလုံးဟိုဒီဒီရဲ့ပုံစံတိကိုရောက်သွားပြီပြောလို့ရတယ်အားလုံးကချိတ်ဆက်မိသွားတယ်ပေါ့
NUG ကကြေညာပြီးနောက်ပိုင်းမှာစစ်ကောင်စီရဲ့တောက်တိုင်တွေဖြစ်တဲ့အုတ်ချုပ်ရေးမှုတွေတည်င်းပေးတလန်တွေနဲ့မြို့ရင်းကလုံခြုံရေးတပ်ဖွဲ့ဝင်တွေအခုရက်ပိုင်းအတွင်းတိုက်ခိုက်ခံရပြီးတေဆုံးကြတာတွေအများအပြားရှိလာပါတယ်။အဲ့ဒါတွေအပြင်စစ်တပ်ရဲ့အမာခံစီးပွားရေးလုပ်ငန်းတခုဖြစ်တဲ့မှန်ကျဲတာဝါတိုင်တွေအပါအဝင်စစ်ကောင်စီရဲ့စီးပွားရေးလုပ်ငန်းတွေကိုအထောက်ပံ့ဖြစ်စေတဲ့နေရာတွေကိုဖျက်ဆီးတာတွေလည်းရှိနေကြပါတယ်။တဖက်မှာလည်းအကြမ်းဖက်စစ်ကောင်စီကလုံခြုံရေးတင်းကျပ်လာပြီးပုံမှန်ဖမ်းဆီးတာတွေတချို့ဒေသတွေမှာအင်အားသုံးပြီးပို့ထိုးစစ်စင်တာတွေလှုပ်လာကြတာပါဒီရက်ပိုင်းမှာပဲမကွေးတိုင်းခန့်ကောမြို့နယ်အတွင်းကမြင်သားရွာနဲ့တလင်းရွာတွေမှာစစ်တပ်ရဲ့ထိုးစစ်စင်မှုတွေကြောင့် PDF လူငယ်ဆက်တော်ဦးကြဆုံးခဲ့ရပါတယ်ဒီလိုထိုးစစ်စင်မှုတွေကြောင့်နေတိုင်းလူလူတိုက်ပွဲတွေဆင်နွှဲနေရတဲ့အခြေအနေနဲ့ပတ်သက်ပြီးကံကောဒေတာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တို့က
ကျွန်တော်ကဒီကြေးကြေညာလိုက်တဲ့အတွက်ကျွန်တော်တို့ဟိုတိုက်ပွဲတွေမှာပေါ့နော်ကျွန်တော်တို့အရင်ကဆိုလို့ရှိရင်တခုခုတိုက်လို့ရှိရင်ကျွန်တော်အကျန်းဖက်အဖွဲ့ဆိုပြီးတော့စစ်ကောင်စီကကြေညာထားတဲ့အတွက်ကျွန်တော်တို့လွတ်လွတ်လပ်တိုက်လို့မရဘူးအခုဒီကြေးကြေညာလိုက်တဲ့အတွက်ကျွန်တော်တို့ဟိုပို့ပြီးတော့တိုက်ရခဲ့ရတာအားရှိသွားတယ်ပေါ့နော်ကြေညာတဲ့နေ့ညမှာကျွန်တော်တို့ကံကောမှာဖောက်ခွဲမှုဟိုနာမည်ရလုပ်တယ်ပေါ့နော်အပြီးသားပေါ့ခွန်းအဲ့ဒါပြီးရဲ့ချိန်မှာကျွန်တော်တို့ဖောက်ခွဲမှုလုပ်ပြီးရဲ့ချိန်ဟိုစက္ကစဘက်က3ရောင်းလောက်ကြတယ်ပြီးတော့မှကျွန်တော်တို့ဟိုတို့လက်နက်ကြီးနဲ့ကျွန်တော်18ချက်လောက်ထုတယ်ဗျတညတည်းမှာပေါ့နာမည်ရမှာပေါ့နော်စုစုပေါင်း18ချက်လောက်ထုတယ်ခုလောလောဆယ်လက်ရှိအချိန်ကြီးကအားလုံးကအဆင်ပြေသေးတယ်ကျွန်တော်တို့ရည်ရှိဆုံးတော့ဆေးဝါးလုပ်မယ်ပြီးတော့စားနပ်ရိက္ခာတွေလုပ်မယ်ပြီးတော့မှဒေသခံတွေအတွက်ဆိုတော့ကျွန်တော်တို့ဟိုလက်နက်အထောက်ပံ့လေးလည်းဒူလာနိုင်ပါလေဗျဟုတ်
အနာသိန်းကာလတခြားလုံးမှာအကြမ်းဖက်စစ်ကောင်စီတပ်တွေနဲ့တိုက်ပွဲပေါင်းရာကြီးဆင်နွှဲထားကြတဲ့ချင်းပြည်နယ်၊ကယားပြည်နယ်နဲ့စကိုင်းတိုင်းတွေမှာအခုရက်ပိုင်းတိုက်ပွဲတွေကပိုပြင်းထန်နေပါတယ်။ကရင်ပြည်နယ်နဲ့ပဲခူးတိုင်းနယ်နိမိတ်ကြားကစစ်ကောင်စီအခြေစိုက်စခန်းဘောဆယ်ကိုအနီးကမော်လော့စစ်စခန်းကို KNU တပ်မဟာ၅တပ်တွေကတက်ရောက်သိမ်းပိုက်ခဲ့သလိုတနင်္သာရီတိုင်းအတွင်းက KNU တပ်မဟာ၄နယ်မြေမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ချင်းပြည်နယ်တချို့တိုက်ပွဲတွေမှာစစ်ကောင်စီကဂျက်လေရင်နဲ့ဘုံးကျဲတိုက်ခိုက်တာတွေရှိတဲ့အပြင်ကယားပြည်နယ်ဘက်မှာလည်းအင်အားအများပြားသုံးထုတ်စစ်ဆင်မှုတွေရှိနေတာပါတိုက်ပွဲတွေပြင်းထန်မှုကြောင့်တီမောဆိုတမြို့နယ်ထဲမှာအခုရက်ပိုင်းအတွင်းပြည်သူ3000လောက်အထိဘေးလွတ်ရာကိုစစ်ပေးရှောင်နေကြရပါတယ်အကြမ်းဖက်စစ်ကောင်စီကအင်အားများစွာနဲ့ထိုးစစ်ဆင်နေတဲ့နေရာတွေကို NUG အနေနဲ့ပုံမှန်ကူညီထောက်ပံ့မှုတွေအများဆုံးလှုပ်ဆောင်ပေးစေချင်တယ်လို့ဒီမော့ဆိုမျိုးနဲ့ကရင်နီတပ်ဖွဲ့ဝင်တို့ကပြောပါတယ်။
သူချင်းပေါ်တော့မြို့ပြမှာလည်းပို့ပြီးတော့ဒီတကယ့်ကိုဒီဟို
ก็ที่นี่ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็
စီမှာဆက်ခွဲပြီးတော့မှအမေတူတွေကတက်ခဲ့တဲ့စဉ်ကြတဲ့အစဉ်ကြတဲ့တက်ခဲ့တဲ့ပုံစံမျိုးကဒါအာလို့ဆိုအနီမလောလောလောကြည့်ချင်ပါတယ်
အန်ယူဂျီကအကြမ်းဖက်စစ်ကောင်စီကိုဖြုတ်ချနိုင်ဖို့နိုင်ငံတကာမှာလည်းတန်တမန်ရေးအရာကြိုးပမ်းဆောင်ရွက်နေသလိုတစ်ဖက်မှာလက်နက်ကင်ဒေါ်လာရေးအတွက်စစ်ဌာနချုပ်တွေကိုပြင်ဆင်ထားပါတယ်ပြီးခဲ့တဲ့မေလကလေးကစစ်တိုင်းကြီး၅တိုင်းဖွဲ့စည်းပြီးစစ်တပ်နန်းတွေပေးနေခဲ့ပြီးနောက်လေးလကျော်ကြာအခုလာမှာအန်ယူဂျီကတနိုင်ငံလုံးဒေါ်လာတိုက်ခိုက်ကြဖို့အရေးပေါ်အခြေအနေကြီးညာခဲ့တာပါဒီလိုကြေညာချက်ထုတ်ပြန်တဲ့နောက်ပိုင်းမှာတော့အမေရိကန်တန်ယုံနဲ့ဗြိတိန်နိုင်ငံတန်ယုံတွေကမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဖော်ဆောင်နိုင်ရေးအတွက်ငြင်းချက်စွာကြိုးပမ်းအထောက်အပံ့ကိုထောက်ခံကြောင်းစစ်အာဏာသိမ်းမှုနဲ့လူမဆန်တဲ့လုပ်ရက်တွေကိုအပြင်းထန်ရှုတ်ချကြောင်းတပ်ဆိုင်ရာအဖွဲ့အစည်းများအလုံးကတွစ်ဆုံဆွေးနွေးဖို့ဆောင်ရွက်ကြဖို့တိုက်တွန်းကြောင်းထုတ်ပြန်ချက်တွေလည်းထုတ်ပြန်ခဲ့ပါတယ်နောက်ထပ်ဖြစ်ပေါ်လာနိုင်တဲ့ပြည်ပခါတွေကထိခိုက်လွယ်သူအုပ်စုတွေနဲ့ COVID-19 ဆိုင်ရာကျန်းမာရေးဆောင်ရှားမှုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးတို့အပေါ်ထိခိုက်နစ်နာစေလိမ့်မယ်လို့အဲ့ဒီထုတ်ပြန်ချက်တွေမှာပါဝင်ပါတယ်စစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ဆောင်မှုမြို့နယ်အသီးသီးမှာဖွဲ့စည်းခဲ့ကြတဲ့ PDF တပ်ဖွဲ့အများစုကတော့ NUG ရဲ့ဒီကြေညာချက်ဟာစုစည်းလှုပ်ဆောင်မှုအားကောင်းစေတယ်လို့ဆိုပါတယ်ကျညာချက်နဲ့အတူတနိုင်ငံလုံးတိုက်ပွဲတွေပေါ်ဆောင်ပြီးတော်လန့်ရေးကာလအမြန်ဆုံးပြည်ဆုံးမှုမျှော်လင့်တယ်လို့မင်းချက်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တဦးကပြောပါတယ်
။ဆိုတော့ကျွန်တော်တို့ကတောက်လျှောက်ကိုတိုက်ပွဲတွေဖြစ်နေတယ်ဆိုတော့တောက်လျှောက်တိုက်ပွဲဖြစ်တယ်ပြီးတော့ကျွန်တော်တို့ဒီစစ်ကောင်စီတွေဒါတဲ့ရွာကတောက်လျှောက်ကဆန္ဒရေးခါတွေဆန်နေပါတယ်ပေါ့သူတို့ဖြစ်ကြည့်တာရှိတယ်။ဆိုတော့ဒါကျွန်တော်တို့အဆန်အပေါင်းကိုမှ400နဲ့500ကျားလောက်ကိုစစ်ကောင်စီကဖြစ်ရှိသွားနိုင်တယ်အဲ့ဒီကြွားဒီမှာတောက်လျှောက်ရှိတယ်ဆိုင်တွေပေါ့ဆိုတော့ဒီဒီကိုမြန်မြန်ကြီးညာချင်းအဖြစ်မြန်မြန်စစ်ကောင်စီကအဆုံးတတ်သွားပြီးတော့ကျွန်တော်တို့အတွက်လည်းပိုအဆင်ပြေနေပေါ့ဆိုတော့ဒီလိုမျိုးအရေးပေါ်ကြီးညာချက်ကိုကျွန်တော်တို့ကမြန်မြန်ကြီးညာဒီကျွန်တော်တို့အတွက်ကတက်တာနေတယ်ပြီးတော့လမ်းကြောင်းတွေအားစပေါ့ကျွန်တော်တို့ရိတ်ခတ်တင်မဲ့လမ်းကြောင်းတွေအားစအဆင်ပြေနေပေါ့ဒီလူထုတွေလည်းအဆင်ပြေမယ်ကျွန်တော်တို့ရဲ့ဒီတနင်္ဂနွေလုံးရဲ့ကျွန်တော်တို့ရဲ့မျှော်လင့်ချက်ဖြစ်တဲ့ဖက်ဒရယ်ဒီမိုကရေစီလမ်းကြောင်းကိုလည်းအမြန်ရောက်မယ်လို့ကျွန်တော်တို့ကမျှော်လင့်မယ
်မြန်မာနိုင်ငံရဲ့စီးပွားရေးလူမှုရေးပညာရေးအပါဝင်ကဏ္ဍအသီးသီးဟာစစ်ကောင်စီရဲ့အာဏာသိမ်းမှု9လကြာကာလအတွင်းအဖက်ဖက်ကနှိမ်ပါလာခဲ့ပါပြီထောင်နဲ့ချီတဲ့ပြည်သူတွေရဲ့အသက်တွေဆုံးလွတ်ခဲ့ရသလိုနေ့စဉ်နဲ့အမျှစားဝတ်နေရေးကအစားဘဝလုံခြုံရေးအတွက်ပါစိတ်ပူနေကြရတာပါဒီအခြေအနေတွေကြောင့် NUG ရဲ့စက်တင်ဘာလ9ရက်ကကြေညာခဲ့တဲ့နိုင်ငံရဲ့အရေးပေါ်အခြေအနေကြေညာချက်ဟာပြည်သူတွေအတွက်တော့မျှော်လင့်စရာလမ်းစာတစ်ခုဖြစ်ခဲ့ပါတယ်။ဒီလမ်းစာကတစ်စင် NUG ရဲ့နိုင်ငံတကာတန်တမာရေးအရာချိုးစားမှုပြည်သူကာကွယ်ရေးတပ်တွေရဲ့စစ်တပ်ကိုတွန်းလှန်တိုက်ထုံမှုပြည်သူဝန်ထမ်းတွေရဲ့ CDM ဆက်လက်လှုပ်ဆောင်မှုစတဲ့လှုပ်ရှားမှုတွေနဲ့အတူနိုင်ငံရဲ့ဒီမိုကရေစီပြန်ရဖို့အရေးဟာပြည်သူအားလုံးရဲ့အကြောင်းတဆုံးမျှော်လင့်ချက်တစ်ခုဖြစ်လို့နေပါတယ်။ဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ်
။ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
် sbs မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ